NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဒါမှမဟုတ်မထိုးထားတဲ့အဖွဲ့ဆိုပြီးအစိုးရဘက်ကခွဲခြားဆက်ဆံခြင်းမပြုကြောင်းဖေဖော်ဝါရီလ23ရက်နေ့ကနေပြည်တော်မှာကျင်းပတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါ့အပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားငင်းငင်းရံမုံငွေအမေရိကန်ဒေါ်လာ9တန်းခွဲကျော်သုံးစွဲသွားဖို့ကိုလည်းသဘောတူခဲ့ကြပါတယ်။အပြည့်အစုံကိုတော့မန်ရင်ချင်းနိုင်ငံကဆက်ပြီးပြောပြပေးပါရှင်။
အဲ့ဒီစည်းဝေးမှာငင်းကြဲရေးလုပ်ငန်းစဉ်အတွက်ရံပုံငွေသုံးဆွဲဖို့အရင်ရှိနေတဲ့ JCB ခေါ်ငင်းကြဲရေးလုပ်ငန်းစဉ်များရံပုံငွေဆိုင်ရာပေါင်းစပ်ညှိနှိုင်းရေးအဖွဲ့ကိုပြင်ဆင်ဖွဲ့စည်းလိုက်ပါတယ်။အစိုးရဘက်ကကိုယ်စားလှယ်10ဦးနဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကကိုယ်စားလှယ်10ဦးအညီအမျှပါဝင်ပါတယ်။မနေ့ကအစည်းအဝေးမှာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ရုံးလုပ်ငန်းဆိုင်ရာအတွက်လိုအပ်ချက်အမေရိကန်ဒေါ်လာ 4.8 တန်းသုံးဆွဲဖို့နှစ်ဖက်သဘောတူညီခဲ့ကြပါတယ်။အစိုးရရဲ့ NRPC အမျိုးသားပြန်လည်တည်မြဲရေးနဲ့ငင်းချမ်းရေးဗဟိုဌာနအတွက်အမေရိကန်ဒေါ်လာ 2.5 တန်းသုံးဆွဲဖို့လည်းသဘောတူညီခဲ့ပါတယ်။ JCB ရဲ့ထူးခြားချက်က NCA မှာလက်မှတ်ထိုးထားတဲ့အဖွဲ့တွေရောမထိုးထားတဲ့အဖွဲ့တွေရောအပါအဝင် UWSA ဝပြည်သွေးစည်းညညရေးတပ်ဖွဲ့လိုမျိုးစတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အားလုံးနီးပါးပါဝင်ပါတယ်။ဒါ့အပြင်မြမငင်းချင်းလုပ်ငန်းစဉ်တွေမှာကုလသမဂ္ဂဘက်ကကူညီပါဝင်မဲ့အခမ်းကဏ္ဍကိုကုလသမဂ္ဂဌာနကိုယ်စားလှယ်ပီတာဘက်ချလာတက်ရောက်ပြီးပြောကြားခဲ့တဲ့အချက်တွေပေါ်မှာနှစ်ဖက်သဘောတူညီခဲ့ကြပါတယ်။ငင်းငင်းရံပုံငွေကိုတိုင်းသားလက်နက်ကိုင်အဖွဲ့ရင်းနဲ့အစိုးရကြားခွဲဝေသုံးဆွဲဖို့ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့အခုလိုစီမံခန့်ခွဲမှုဟာအပြုသဘောဆောင်ပေမဲ့တစ်ဖက်မှာလည်းဖိအားပေးမှုတွေရှိနေကြောင်းကချင်မဟာမိတ်ဥက္ကဋ္ဌကမ်ဆန်းကပြောပါတယ
်အစိုးရကတော့အပြုသဘောဆောင်ရဟာကျူးစားနေတာကျူးနေရပေါ့နော်ဒီလိုတစ်ဖက်ကအဲ့လိုပြောတော့ဒါပေမဲ့နောက်တစ်ဖက်ကတိုင်းသားဘက်ကနေပြီးတော့ပို့ပြီးမှဒီတော့သူတက်စိတ်တရှိတဲ့ဟာလို့အဲ့ဒါစကားထွက်တာပြန်ပြောင်းပြန်ပြန်ဖြစ်စေလိုမျိုးအဲ့ဒီခံစားရတယ်။ဒီခုနှစ်ခုအဲ့ဒါတွန်တွဲနေ
တွန်တွဲနေတယ်ဆိုတာဘာကိုဆိုလိုတာလဲရှင်
။ဘာလို့ဒီလိုအကြရှည်နေတာလဲကိစ္စရောပြောင်းပြန်ကျွန်တော်တိုင်းရင်းသားတွေပြန်မေးနေတဲ့ဟာတွေပေါ့နော်။ဘာလို့ဒီလိုမျိုးလက်မမထိုးနိုင်တဲ့ကိစ္စလဲဆိုတော့ဒီဟာကကျွန်တော်ကိုပို့ဖိအားပေးတဲ့အတန်ထွက်နေတာပေါ့။ဆိုတော့တနင်္ဂနွေနေ့လမ်းချုပ်ဆိုတော့ကျွန်တော်ကချင်ပြင်းနေကျွန်တော်ဒီမြောက်ပိုင်းဒေတာတွေမျိုးဆိုအဖွဲ့တွေကအကုန်လုံးချက်နေမှနေနေတဲ့ဒေတာတွေကဘယ်နည်းတစ်ဖွဲ့ပဲထိုးမှတစ်ဖွဲ့တစ်ဖွဲ့မထိုးဆိုတော့ကျွန်တော်ဒီတိုက်ပွဲကြောင်ဆွဲတွင်းလာမယ့်ကိစ္စရရှိရတယ်ဒီဟာရဆိုရင်ဆရာကောင်းပထူးနေထားနေတော့မဖြစ်နိုင်တဲ့တပေါ်ရှိတယ်တချို့ချန်ပြီးမှတချို့ပဲထိုးခံတဲ့ကိစ္စတွေကပြောတာပါဒီကျွန်တော်ရဲ့ဒီ NCA ဆိုတနင်္ဂနွေဒီပြခရစင်ဒီစာချုပ်လူမျိုးစုံရောအစိုးရနဲ့ဒီတပ်တွေကတစ်ထက်တည်းမကြနေအဲ့ဒါက
အစိုးရနဲ့တစ်ဖက်တစ်ထက်တည်းမကြဘူးဆိုတော့ဘလို့အချက်မျိုးတွေတွေ့ရလဲရှင
်ဥမာတနင်္ဂနွေဥမာဆိုင်ဒီလမ်းမထိုးပြီးဆိုတော့တနင်္ဂနွေခြေညာတင်တာပေါ့နော်အဲ့ဒီမျိုးတွေကတော့အစိုးရကတော့ခြေညာခြင်းနဲ့တပေါ်တဘာဝကျွန်တော်ကြားသိရတယ်ဒါပေမဲ့တပ်တွေကတော့ဒီမျိုးအတန်ကျွန်တော်မကြရဘူးပြန်ချွေးလေးမှာတော့ဘာလို့အမျိုးပေါ့နော်ရှောင်းတာပေါ့နောက်တစ်ခုကတော့ဒီတပ်တွေနေရာချထားရေးကိစ္စတွေပါတပ်တွေနေရာချထားရေးကိစ္စဆိုတော့တခြားဖွဲ့စည်းရတဲ့ကျွန်တော်တို့ဒါမှမဟုတ်ကချင်းကြဲဦးတို့ဆိုရင်လုံခဲ့တဲ့၃နှစ်ကတည်းကဒီအကြောင်းဆွေးနွေးဖို့စောင့်နေတာပါဒီအကြောင်းမဆွေးနွေးဖြစ်ဘူးเนาะဆွေးတာပေါ့အချိန်ပြည့်ဘာသာဒီလိုရထိုးစစ်ဆင်မှုတွေရှိနေရအောင်အဲ့တော့ကျွန်တော်အမြင်ကတော့ဒီထိုးစစ်ဆင်မှုရှိတဲ့ဟာတွေကဒီတပ်နေရာချထားရေးကိုဆွေးတဲ့ကန္တာမှာအကျုံးဝင်နေတဲ့ကျွန်တော်တွေ့ရတယ
်။ဒေါအောင်ဆန်းစုကြည်ဘက်ကတော့ငင်းငယ်ဖြစ်စင်မှာအားလုံးပူပေါင်းပါဝင်လာဖို့အစိုးရအနေနဲ့ကြိုးပမ်းနေကြောင်း NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကိုပါတက်နိုင်သလောက်ခွဲခြားဆက်ဆံခြင်းမပြုကြောင်းနဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာအပြည့်အဝပါဝင်နိုင်ဖို့အဓိကလမ်းကြောင်းဟာ27ရာစုပင်လုံးညီလာခံတာဖြစ်ကြောင်းအစည်းအဝေးမှာပြောကြားခဲ့ပါတယ်ရှင်။